တရုတ်နိုင်ငံအနောက်မြောက်ပိုင်းကတောတောင်ထူထပ်တဲ့အရမ်းအဖြစ်အား6သထမနှစ်အစဉ်ငလင်းလှုပ်သွားတဲ့အတွက်တည်ဆုံရသူက129ဦးထပ်မင်းရှိတယ်လို့တရုတ်အစိုးရတာဝန်ရှိသူတွေကအင်ကာနေမှာပြောပါတယ်။ငရင်ကြောင့်အိုးအိမ်တွေလန်တရာတွေပြိုကျပျက်စီးခဲ့ပြီးလျှက်စင်းမီးတွေပြက်သွားခဲ့တယ်လို့လည်းအာနာပိုင်းတွင်းနဲ့သတင်းမီဒီယာတွေကပြောပါတယ်။ဂျန်ဆူပြည်နယ်မှာတည်ဆုံရသူက113ဦးရှိတယ်လို့ဘေးကလျက်ခင်ဂျိုင်းပြည်နယ်မှာတော့ဆယ်လေးဦးတည်ဆုံခဲ့တယ်လို့တရုတ်ပြည်သူနေစင်သတင်းစာကပြောပါတယ်။တနင်္လာနေ့ညတကောင်မတိုင်ခင်ကလေးမှာပဲငလင်းလှုပ်သွားခဲ့တာမှာတရားရသူကတော့900ကျော်ပါတယ်။တဟာ9နှစ်တာကာလအတွင်းအပြင်းထန်ဆုံးငရင်လည်းဖြစ်ပါတယ်။ပြိုကျတော့တဲ့အဆောက်အုံတွေအောက်မှာအသက်ရှင်ကျန်ရစ်သူတွေကိုလည်းအရေးပေါ်တပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။အပူချိန်3ညအောက်အထိကျနေတဲ့ဆောင်းနှင်းကာလအေးတန်းပြင်းထန်တဲ့ချိန်မှာအိုးအိမ်ဆုံးရှုံးခဲ့ရတဲ့ငရင်တန်တင့်ပြည်သူတွေကိုတော့ယာယီတဲတွေထဲမှာပဲနေရချထားပေးတာပါ။အရေးပေါ်တပ်ဖွဲ့အာဏာပိုင်တွေကလည်းဂျန်ဆူအရက်မှာရှာဖွေကယ်ဆယ်ရေးအတွက်နောက်ထပ်လူ300တာဝန်ချသားပေးဖို့တောင်းဆိုထားပါတယ်။ချင်းကိုင်းပြည်နယ်ကတာဝန်ရှိသူတွေကလည်းငရင်ကြောင့်ပြိုကျခဲ့တဲ့နေရာမှာတော့လက်ရှိအချိန်နဲ့ပျောက်ဆုံးသူတွေက20ရှိတယ်လို့ပြောဆိုထားပါတယ်။